တော်ရရှိများရှင်ဒီတယောက်ဖို့ရွေးချယ်စရာတွေများတယ်ဆိုပေမဲ့ရွေးချယ်လို့မရတာတွေလည်းရှိနေပြန်ပါတယ်ဥပမာမွေးဖွားတဲ့နိုင်ငံမြို့နယ်ဒေသကိုရွေးချယ်လို့မရတယ်လို့မွေးမိဘကိုလည်းရွေးချယ်လို့မရတာမျိုးအပြင်မိဘတွေကိုယ်တိုင်ကလည်းတယောက်ကြားလေးဒါမှမဟုတ်သမီးမိန်းကလေးမှလိုချင်နေဆိုပြီးရွေးချယ်လို့မရပြန်ပါဘူးလူဖြစ်ပါရဲ့လူတန်းစိစိမနေရတဲ့ဆင်းရဲသားဗိုက်ပုံနံကားကလေးတွေအချက်တောင်လုံအောင်မဖုံးနိုင်တဲ့ကလေးတွေလမ်းမောထွက်တောင်ရစားတော့နေရတဲ့ကလေးတွေလိရင်လက်တလို့ခိုးဝှက်ဇရိုက်ပြက်နေတဲ့ကလေးတွေကောင်းရဲ့ပြတ်ထုဈေးလေရောင်းတဲ့ကလေးတွေစစ်ပြေးဒုက္ခတဲ့ကလေးတွေဆက်ရုံအလုံယုံတွေကကလေးလူသားတွေအိမ်ပေါ်ကလေးတွေကလေးပြည့်တစားတွေကလေးစစ်သားတွေလည်းကဘာမှာပေါများခြင်းတိုင်းပေါများနေပါတယ်ဒီလိုကလေးတွေကိုပြည်တွင်းပြည်ပမှာပရဟိတအဖွဲ့တွေကကူညီနေပေမဲ့လလမမီနိုင်တဲ့နေရာတွေရှိနေတာကို SNLD ရှတ်တိုင်းသားများဒီမိုကရေစီအဖွဲ့လူငယ်ရေးရာလှုပ်ရှားနေတဲ့စိုင်းလွိုင်းခံပန်က
ဒီ NGO တွေလုပ်တယ်ဆိုတာကလည်းအစိုးရရဲ့ policy နဲ့လုပ်တယ်တတ်မှတ်ထားတဲ့ကန့်သတ်နေပြီးမှသွားရအောင်ဆိုတဲ့ချိန်တော့အဲ့ဟာရှိတဲ့ကလေးတွေပါတယ်ရောသူတို့ဒီထောက်ပံ့အကူအညီတွေမရဘူးဗျအဲ့ဒါကဆိုးရွားတယ်တတ်မှတ်ထားတဲ့အညူရောင်နေပြီးတော့အနှစ်ရောင်နေပြီးဆိုတော့ဖျက်ချခွင့်မပေးတဲ့ကိစ္စတွေလည်းရှိနေချင်းတော့တော်တော်လေးခက်တယ်ဒါတွေကကျွန်တော်ချန်ပီယံမှာဆိုတော့မြို့ကြီးနဲ့နီးတဲ့နာတဝိုက်လောက်ပဲရှိတယ်ဗျအဲဒီဘက်ကကြောင့်ဖွင့်ပြီးတော့ညီညွတ်လိန်မှာတင်တန်းတွေလုပ်ပြတာဒီပိုင်းအနေချင်းပဲရှိတယ်မြို့နာနီးတဲ့ဟာကျတော့လုံခြုံမှုလည်းရှိတယ်အဖွဲ့အစည်းပေါင်းဆောင်တွေဝင်ထွက်သွားလာနေတယ်ဆိုတော့သူတို့အတိုင်းအတာတစ်ခုကြည့်တော့အဆင်ပြေနေတာတွေ့ရတယ
်ကလေးမန်ရဲ့အသက်ရှင်တန်ခွင့်ဖွံ့ဖြိုးတိုးတက်ခွင့်အဆောက်အအုံကမ်ပိုင်းခွင့်နဲ့ပါဝင်ခွင့်ဆိုတဲ့ကုလသမဂ္ဂကကလေးအခွင့်အရေး၄ရပ်ချမှတ်ထားပေမဲ့ကလေးတိုင်းအပြည့်ဝမခံစားရပါဘူးအဖြစ်ပဲခံရဆုံးတွေတဲကဆင်းရဲတဲ့ကလေးတွေရဲ့ကျန်းမာရေးနဲ့ဘဝရှင်သန်ရည်တည်ရေးတဲ့ရမွန်ွေထက်ဝင်ရင်ဒေါ်လာ3တာနဲ့အမျှလူအသက်ကိုပိုကေတင်ရာရောက်တယ်လို့ UNICEF ကုလသမဂ္ဂကလေးများရမွန်ွေအဖွဲ့ကပြုစုတဲ့လစ်လာချက်အသစ်တရမှာဖော်ပြထားပါတယ်52နိုင်ငံကမွေးကင်းစကလေး80ရာခိုင်နှုန်းလောက်နဲ့9ယောက်ကလေးတွေသေဆုံးရတာတွေကိုလေ့လာတာလည်းဖြစ်ပါတယ်စစ်စင်ချင်တော်နဲ့ကလေးတိတ်တာမိခင်တို့တိုက်ကြွေးတာမိမပွားခင်ကျမရေကယူဆိုင်တာကာဝယ်ဈေးထိုးတာကြွကျင်တဲ့ဝမ်းဆွဲဆရာမနဲ့ကလေးမိပွားတာကလေးဝမ်းမပြက်ဝမ်းမလျှော့အဖျားမတက်ဒါမှမဟုတ်အဆုပ်အေးမမိအောင်တတ်နိုင်တဲ့မိဘတွေကပြုစုနိုင်ပေမဲ့ဆင်းရဲသောမိဘကမလုပ်နိုင်တာကိုကလေးများရံမွေမွေအဖွဲ့ကကြားဝင်စီမံချက်ချဆောင်ရွက်ပေးပါတယ်ဒီနည်းနဲ့1990ပြည့်နှစ်က2015ခုနှစ်အတွင်းအာဖဂန်နစ္စတန်မှာအသက်9နှစ်ယောက်ကလေးသေနှုန်းကထွက်ကျဆင်းသွားပြီးဘင်္ဂလားဒေ့ရှ်နဲ့မာလာဝီနိုင်ငံမှာ84ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာမွေးကင်းစကလေးတစ်ထောင်မှာ62ယောက်သေဆုံးနေပြီးအသက်9နှစ်ယောက်ကလေးတစ်ထောင်မှာ82ယောက်သေဆုံးနေလို့2014ခုနှစ်ကထုတ်ပြန်တဲ့စာရင်းမှာပါရှိပါတယ်။အသက်9နှစ်က18နှစ်ရွယ်ရှိတဲ့ကလေးတသား2သိန်းကျော်ဟာကျောင်းမနေရပဲအလုပ်လုပ်နေရပြီးတရင်တစ်ဖက်ကိုဖြန်းမြ52နာရီအလုပ်လုပ်ရပါတယ်9နှစ်က14နှစ်သားရွယ်25ရာခိုင်နှုန်းနဲ့15နှစ်က18နှစ်ရွယ်85ရာခိုင်နှုန်းဟာငငယ်ရွယ်ရွယ်နဲ့အပျော်အပါအကစားမရှိကျောင်းနေပျော်ရွေးစာတော်ရမီကိုမသိတဲ့ဘဝမှာနှမိုးနေရပါတယ်တချို့ကလေးတွေဟာအမိုက်ပုံမှာကျင်လည်နေရပြီးတချို့ကလေးတွေကမိဘရှိရင်တော့မပြည့်စုံတဲ့ဘဝနဲ့နေထိုင်နေရတာကိုစာရေးဆရာမမိချွန်ဝေကအ
မိုက်ပုံမှာပဲနေတယ်စောင်းလည်းမနေဘူးအမကောရှူကြတယ်အနောက်တစ်ချိန်မှာခိုးဆိုးနိုင်တယ်ဖလာမဲ့ကလေးတွေပေါ့မိဘလည်းရှိတယ်ဆိုတာကနည်းနည်းတော်သေးတာပေါ့ဒီမိဘမရှိတဲ့ကလေးတွေလည်းဆိုင်တော့နောက်တစ်ခုမှငမိုးရိပ်ချောင်းကိုအချောင်းပြုတ်ပြီးတော့သူတို့အမှတ်နေကြတာပေါ့တရားဝင်တော့မဟုတ်အဲအိမ်ကြီးအောင်ပေးဝင်လို့ခေါ်တယ်ရကွက်တီလီဖြစ်နေပါအိမ်မှာအိပုစုပုစုကလေးတွေလေအဲသူကအဖေတွေကပါလှုပ်တယ်ဆိုတော့အဲသဲလေးနဲ့လိုက်တယ်သဲကဘယ်ရသွားယူမှန်းလည်းမသိသဲရောက်လာတော့ဘောပုံတော့အဲကလေးတွေကတော့နည်းနည်းတော့စုတ်ပြတ်တော့ပေါ့ကွာဒီနာကရွာနီးချုပ်ဆက်ကြောင်းနဲ့မှထားတယ်ဒီတွေကတော့ဒီဈေးရောင်းတယ်ပေါ့အဲအလိုနည်းနဲ့တက်မွေးတာလေသူတို့ဘာမှပြပြစုံတော့မရှိဘောကွာဒါဖေရောမေရောရှိတာလေ
စိုင်းလွိုက်ခံပါနုရှမ်းပြည်နယ်မှာတော့အမိုက်ပုံရောက်လေလွင့်ကလေးတွေမရှိပါဘူးဒါပေမဲ့
ပညာမသင်ရဘူးနောက်တခြားမှရဆောင်ရှောက်မှုမရှိဘူးအသိပညာမရှိဘူးပြဿနာကအသိဉာဏ်မရှိရင်လူကုန်ကူးမှုပြဿနာတွေတော်တော်လေးဖြစ်တယ်တချို့ကလူဝဲစားပေါ့ဗျာဟိုအလုပ်ရမယ်ပေါ့ညာခေါ်သွားပြီးတော့မှပဲရောင်းစားခံရတာတွေပဲတော်တော်များများတော့တိုပီနဲ့ငယ်ဆက်နေပါပေါ့ထိုင်းမတ်ဆိုရင်တော့ချမ်းတွေအနည်းများတာတွေအမျိုးစုရရှိတော့စိုးစားတယ်ဆိုပေမဲ့နည်းနည်းအကာအကွယ်ရှိသေးတာပေါ့ဒီတိုပီဖက်ကတော့တော်တော်လေးစိုးတယ်အဲရွယ်မရောက်သေးတဲ့ကလေးတွေပေါ့နော်လူကုန်ကူးခံရတယ်ပါလေ
ရန်ကုန်လိုမြို့ကြီးမှာတော့ဆင်းရဲသားကလေးတိုင်းအတွက်ကူညီဆောက်ရှောက်ဖို့မလွယ်တဲ့အပြင်ဒီကလေးတွေကဒီတိုင်းနေမှာမဟုတ်ဘဲတရွေ့ရွေ့နဲ့အသက်ကြီးလာပြီးပညာသင်ကြားရမယ့်အရွယ်ရောက်လာပါမယ်။ပညာသင်ခြင်းမှာရဲ့အခက်အခဲကြုံရသူတွေကိုတူးချင်းဖြစ်ဖြစ်အဖွဲ့လိုက်ဖြစ်ဖြစ်တတ်နိုင်သမျှပံ့ပိုးကူညီနေတာတွေရှိပြီးဘုန်းတော်ကြီးကျောင်းတွေကလည်းတအားတရွေ့ကူညီနေတာတွေရှိပါတယ်။မိဘရှိရဲ့အလဲရန်ပညာထိတက်မြောက်လာပါရဲ့ယောဟန်ရဲ့အနီးအနားမှာအထက်တန်းကျောင်းမရှိလို့မြွတ်တက်ပြီးဆက်လက်ပညာသင်ကြားပေးဖို့တချို့မိဘတွေအခက်အခဲရှိလာပါတယ်။ဒါကိုတစ်ဖက်တစ်လမ်းကဖြစ်ရှင်းပေးနေတာကမကွေးတိုင်းမကွေးမြို့ကင်းအောင်ကျောင်းဆရာတော်ဥမိန်ကဖြစ်ပါတယ်
။မြို့ဝတ်တက်လာပဲဆိုရင်ဟောရာစိနေစိစားစိကပါအစပါလာမယ်လေ။အဲ့ဒါဒီမတတ်နိုင်တဲ့အခါကျတော့ဒီကလေးတွေရဲ့စိတ်ဖိစီးမှုဖြစ်မှာကြောက်တယ်။ကိုယ်တန်းလေးတောင်မနေလေးအောင်ဆယ်တန်းလေးတောင်မနေလေးအောင်ဆိုရင်သူတို့ရဲ့ဘဝမှာစိတ်ပြည့်စုံမှုခံစားရမှာဖြစ်တယ်။အဲ့လိုစိတ်ကိုယ်စုံမှုခံစားရမှာကြောက်လို့လည်းပဲဦးစင်းကဒီနေရာကလေးတွေကို၈တန်း၉တန်း၁၀တန်းကိုထင်းထင်းဆောင်ရှောက်ပြီးတော့စာအုပ်ခဲတန်းပေါ်ပဲစားစရာစာအကုန်လုံးထောက်ပံ့ပေးတယ်ပေါ့
။တင်းတုံချွတ်တဲ့ရင်စိတ်အောင်ထောက်ပံ့လို့မလုံလောက်ဘူးလို့ပြောလိပြောထားရှိတဲ့အတိုင်းဒီလိုဆရာတော်တွေနိုင်ငံအနှံ့ဘလောက်ရှိရှိစင်ရသားကလေးပြဿနာဖြစ်ရှင်းမှုမလွယ်ကူလှပါဘူး။ဆန်လွိုက်ကမ်ပန်ရှိမြင်တာကတော့
တကယ်တမ်းတန်ကြည့်မယ်ဆိုတော့နိုင်ငံရေးပြဿနာလို့ပဲပြောမှာပဲပြည်နယ်အစိုးရမှလည်းလုပ်ပိုင်ခွင့်မရှိတာတွေရဲ့နောက်ပြီးတော့လူဖွဲ့စည်းအားမကောင်းမှုတွေပေါ့နော်အဲ့ဒါတွေကလည်းရှိတယ်နောက်ပြီးတော့လူအခွင့်အရေးနဲ့ပတ်သက်တဲ့အကာအကွယ်ပေးမှုတွေဒီလုံခြုံမှုတွေပေါ့ဒီတရားဥပဒေစွန့်မှုတွေမရှိတာကလည်းပါတယ်ဆိုတော့အားလုံးကပြဿနာပေါင်းစုံကရောက်နေတယ်ဆိုတော့တစချင်းဆွဲထုတ်ဖို့ရကလည်းဒီလိုမလွယ်တဲ့အခြေအနေမှာရှိတယ်ဖြစ်ပွဲဖြစ်တဲ့အဒီသားလည်းအဲ့ဒါအခုဆက်တာမြင်တယ်လေဟိုပြီးရင်တိုက်ပွဲဟိုနေရာဖြစ်လိုက်ဒီနေရာဖြစ်လိုက်ဆိုတော့အခုကစားဖို့နေဖို့ဒီပညာသင်ဖို့ကျန်းမာရေးဆောင်ရှောက်မှုအတွက်အရေးမပါဘဲနဲ့ဘယ်နည်းကိုလုံလုံချုံချုံနေရမလဲဘယ်ကိုပြီးရင်ပင်မနေလုံချုံမှုရှိမလဲဆိုတာလောက်ပဲစဉ်းစားနေရတဲ့အခြေအနေမှာရှိနေတယ်အခုကအရင်ဆုံးနေရတဲ့အခြေအနေပေါ့ဗျာ
ဒီလိုနဲ့စစ်မဲ့ဒေသကကလေးတွေအသက်လူပြေးနေရသမျှအနေနဲ့ရရကစင်ရသားကလေးတွေတောက်ပတဲ့အနာကနဲ့ဝေးနေရသမျှကလေးအခွင့်အရေး၄ရက်နဲ့အလံဝီးနေပါမယ်ရှင်